ကရားပြည်နယ်ဒေသအခေါ်ကရင်နီနယ်ကဒမော့ဆိုးမြို့နယ်အခြေခံနန်းဟူးထွေကျေးရွာတဝိုက်မှာတော့ဒီကနေ့မနက်အစောပိုင်းတော့ကနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဒေသခံတွေနဲ့ကရင်နီလူခွင့်အဖွဲ့ကဗီအိုကိုပြောပါတယ်။တိုက်ပွဲကြားမှာပိတ်မိနေတဲ့ရွာသူရွာသားတချို့ကထပ်ပြီးတော့မှပြောင်းရွှေ့ပြီးတော့ပြေးဆောင်နေကြရတယ်လို့ပြောပါတယ်။ဒမော့ဆိုးနယ်ထဲမှာတော့စစ်
ရဲ့ဒီကနေ့မနေ့အစောပိုင်းကလေးကဒီမော့ဆိုမျိုးနဲ့အစီဘက်ချမ်းနန်းဟုတွေ့ကျွော်တဝိုက်မှာနှစ်ဖက်အပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတယ်လို့ဒေသခံတဦးကပြောပါတယ်လက်နက်ကြီးပြစ်ခတ်တာနေမနေ့6နာရီကနေ9နာရီအထိအချိန်ကြာကြီးကြားရတဲ့အကြောင်းအခုလို့ပြောပါတယ်
ကျွန်တော်တို့လည်းဒီရက်နေပဲအတန်ပဲကြားတာပေါ့နော်တိုက်ပွဲကြီးတာတော့အတန်တော့ကြားတော့ကြားခဲ့တယ်ဒီရှစ်ဖက်ချမ်းပဲဟုတ်တယ်ထောင်းနိုင်ဝင်ကျင်တော့ဖြစ်မဖြစ်လားလက်နက်ကြီးတန်တော့ကြားရကြစီ9နိုင်ကြီးတော့တစ်ချက်တစ်ချက်ထပ်ကြားနေရသေးတာပဲ
စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေနဲ့ကင်းဒီပူးပေါင်းတပ်တွေအကြားနှစ်ဖက်တိုက်ပွဲဖြစ်ပွားနေတာလို့ကင်းဒီလူခွင့်ရေးအဖွဲ့တရိုက်ကကိုပညာကပြောပါတယ်တိုက်ပွဲဖြစ်နေတဲ့နေရာတဝက်ကဒေသကနေအရင်ကလေးကဘေးလွတ်ရာကိုတိမ်းရှောင်ထားတာရှိသလိုပိတ်မိနေသူတွေလည်းရှိနေပါတယ်။ချမ်းရှိနေသူတွေကပြောင်းရွှေ့နေကြပြီလို့ဒါရိုက်တာကိုပညာကအခုလိုပြောပါတယ
်။ဒီမော့ဆိုအရှိဖက်ချမ်းပေါ့နော်ကျွန်တော်အထူးသဖြင့်ဒီလက်ကော်နဲ့ဒီမော့ဆိုအဆက်ပေါ့နော်ကျွန်တော်ခေါ်တာကဟိုနဟုတ်တွေနပီရမဒီဒေါ်ဆဲပေါ့နော်အဲ့ဒီဖက်မှာပေါ့နော်ကျွန်တော်6မိုင်နဲ့နီးတော့ပါအဲ့ဖက်မှာတိုက်ပွဲရန်ဒီကနေထပ်ပြီးတော့မှအခုဒီစင်ဒီတော့တိုက်ပွဲဖြစ်နေအခုတိပေါ့နော်တိုက်ပွဲကအဲ့ဒီမှာဖြစ်ပေါ်နေတော့မယ်အဲ့ဒီတော့ကြောင့်မို့လက်ချာဒီသူ့ရွာကသူထရွှေ့ကြတော့ပေါ့နော်အခုတော့ဟိုကုန်တော့ဖြစ်သွားတော့ပေါ့နော
်အခုတိုက်ပွဲနဲ့ပတ်သက်လို့နှစ်ဖက်အထိအခိုက်နဲ့အယတာထိခိုက်မှုတွေရှိမရှိမသိရသေးပါဘူးစစ်ကောင်စီဘက်ကလည်းတိုက်ပွဲနဲ့ပတ်သက်လို့တစုံတရာထုတ်ပြန်တာမရှိသေးပါဘူးဒါအပြင်မလ9ရက်နေ့ကဘောလခဲမြို့နယ်ကနေဒီမော့ဆိုမြို့နယ်ဒေါသမကြီးကျေးရွာအုပ်စုဒေါညခူရွာတောင်ကုန်းဘက်ကိုစစ်ကောင်စီတပ်တွေစစ်ကြောင်းထိုးရောက်ရှိလာတာကြောင့်အဲ့နာတဝိုက်ကရွာကန်3000နဲ့မနည်းဘေးလူရကိုထွက်ပြေးတင်းရှောင်နေရတယ်လို့ကင်းနေလူအခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကဆက်ပြောပါတယ်ဒီမော့ဆိုမြို့နယ်အရှိတ်ဘက်ချမ်းနဲ့နေတဲ့လွန်ကော်မြို့နယ်ကုန်းတာရွာကန်တူကလက်ရှိကျေးရွာမှာပြန်နေနိုင်ပေမဲ့လုံခြုံမှုမရှိဘူးလို့ဆိုပါတယ်သူတို့ပတ်ဝန်းကျင်မှာအခုတလောလက်နဲ့ကြီးလက်နဲ့ငယ်ပြစ်ခတ်တန်တွေမကြာခဏကြားနေရတယ်လို့လည်းပြောပါတယ်ကြေးရွာတောင်ကုန်းပေါ်နဲ့တောင်အောက်ဖက်မှာစစ်ကောင်စီတပ်တွေတပ်ဆွဲနေရယူထားဆဲဖြစ်ပြီးအချိန်မရွေးတိုက်ပွဲဖြစ်လာနိုင်တယ်လို့သူကပြောပါတယ
်တောင်ကျုံမှုရောရှိရလို့ရောမခံစားရဘူးပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီတောင်ထိပ်မှာလည်းစက္ကဆာရဲ့နေရယူထားတယ်ကျွန်တော်တို့ရဲ့ဒီရွာအောင်အောင်ကမ်းမှာဆိုတော့သူတို့နေရယူထားတယ်ဆိုတော့တိုက်ပွဲကဘလို့ရှိအချိန်မရွေးထားဖြစ်နိုင်တယ်ပေါ့နော်ဆိုတော့ကျွန်တော်တို့ကဒီအသင့်အနေထားရှိထားဖို့ရဲ့ဟိုဒေတာတွေဖြစ်မယ်ဆိုရင်ဒါဖြုတ်ပြီးမယ်ဆိုတာပဲဟိုကောင်းထဲမှာတော့စဉ်းစားထားရတာပေါ့နော
်ဆီယနာတိမ်မှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေကိုစစ်ကောင်စီကအကြမ်းဖက်နှိမ်နှင်းခဲ့ပြီးတဲ့နောက်2022ခုနှစ်မေလကစပြီးကြေအပြည်နယ်ထဲမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဆက်တင်လာတာပါအဲဒီနောက်စစ်ကောင်စီရဲ့အပြင်းထန်ထိုးစစ်ဆင်တိုက်ခိုက်တာအပါအဝင်နှိမ့်ကုမှုတွေကိုဇက်တိုက်ခံစားနေကြရတာဖြစ်ပါတယ်ခင်ဗျာ
ဒီမော့ဆိုဘက်မှာစစ်ကောင်စီကထိုးစစ်ဆင်နေတဲ့အကြောင်းသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။